နခမ်းမြို့နယ်အတွက်မှာမူရီစေဝါရောင်းတဲ့နေရာတွေအများပြားရှိပါတယ်။ဒေသအတွင်းမှာတုံဆွဲနေတဲ့မူရီစေဝါတွေကိုအဲ့ဒီဒေသအတွင်းမှာပဲထုတ်လုပ်နေတာဖြစ်တယ်လို့နခမ်းဒေသခံတွေကပြောပါတယ်။အခုလက်ပိုင်းတွေအတွင်းနခမ်းမြို့ရဲစခန်းပတ်ဝန်းကျင်မှာတဲ့မူရီစေဝါရောင်းဝယ်နေတာဟာပွဲစည်းတန်းလို့ဖြစ်နေတယ်လို့အဲ့ဒီနေရာကိုကိုယ်တိုင်ရောက်ခဲ့တဲ့ဒေသခံတယောက်ကအခုလိုပြောပြပါတယ်
။ဟိုဟာမင်းကကတိရဲ့တောင်ဘက်တောင်ဘက်အိမ်မှာတောင်ကုန်းရှိတယ်။သူကတဲထုတ်ပြီးရောင်းနေတာ။ရဲစခန်းနဲ့တမိုင်တော့မကွာဘူး။ကျေးရပါထူရတာဒီမှာကရမရောနံပါတ်4ပါရင်ကိုအလုံးရှိနေရောနှိပ်ပါစိတ်ကိုခေါ်တော့လည်းခါအဲနှိပ်ပါစိတ်ဆိုတာပါမိတ်လို့ရှင်အောင်ရတာပေါ့အေးရပါတလုံးတော့1500ဟိုကအဖြေကြတော့တဖုံးကို400 300တိရှိတာပေါ့တဖုံးဆိုတာပစင်ဘူးရဖုံးကိုပြောတာအာဝယ်တာဒီတော့ဒေတာခံနေပဲဝယ်တာတော့ဝယ်ပြီးတောက်လိုက်ရှူလိုက်အဲ့မျိုးပဲရှိတာပေါ့
နံခမ်းမြို့ကွက်တဲ့နေရာမှာတော့ရမ32အများစုဟာမင်းကလေးတွေဖြစ်တယ်လို့လည်းသိရပါတယ်။နိဗ္ဗာန်ဈေးမှာမူရီစေဝါရောင်းသူတွေဟာလက်ကင်ဖုံးတွေဆိုင်ကယ်တွေနဲ့အဆက်အသွယ်လုပ်ပြီးတော့ရောင်းဝယ်နေကြတာလည်းရှိပါတယ်။အဲ့ဒီဈေးအတွင်းရောင်းဝယ်တဲ့ပမာဏကိုလက်ပြီးနေရာခွဲထားပါတယ်။တကီလို2ကီလိုဝယ်မယ်ဆိုရင်အထက်ကိုတက်သွားပြီးဝယ်ရပါတယ်။ဘိန်းရှူမဲ့သူတဖုံနှဖုံသုံးဆွဲမဲ့သူဆိုရင်အောက်မှာပဲဝယ်ယူသုံးဆွဲနိုင်ပြီးမျက်နှာစိတ်နဲ့သူတွေခန္ဓာကိုယ်တန်တမာမာပုံသဏ္ဍာန်ရှိတဲ့သူတွေကတော့အဲ့ဒီနေရာကိုသွားဖို့မလွယ်ဘူးလို့လည်းဒေသခံတွေကပြောပါတယ်။အခုလိုမူရီစေဝါကိုလွယ်လွယ်ဝယ်လို့ရနေတာကြောင့်နခမ်းမြို့ပေါ်မှာမူရီစေဆွဲလို့ဒုက္ခရောက်နေတဲ့သူတွေရှိတယ်လို့သိဆုံးသွားတဲ့သူတွေလည်းရှိပါတယ်။ဒေသခံအာဏာပိုင်တွေအနေနဲ့လည်းထိထိရောက်ရောက်နှိမ့်နှင်းတာတွေမရှိတဲ့အပြင်သူတို့ကိုယ်တိုင်လည်းမူရီစေဝါရောင်းဝယ်ရေးမှာပါဝင်ပတ်သက်တာတွေရှိနေတယ်လို့နခမ်းဒေသခံတွေကပြောပါတယ်။ဒီအကြောင်းနဲ့ပတ်သက်လို့နခမ်းမူရီစေဝါဌာနကိုဆက်သွယ်မေးမြန်းတဲ့အခါဖုံးကန့်ဖြစ်ဆိုမဲ့သူမရှိပါဘူး။တကယ်တော့မူရီစေဝါရောင်းဝယ်တာတွေဟာရှမ်းပြည်နယ်နန်ခမ်းဒေသမှာတည်းမကပဲနေရာအနှံ့မှာရှိနေတယ်လို့ရှမ်းတန်တော်စင်သတင်းဌာနကအက်ဒီတာဥခွန်ဆိုင်ကပြောပါတယ
်။အများအဖြစ်လည်းဒီရှမ်းပြည်မှာဆိုလို့ရှိရင်အေရီယိုမဆိုအာတော်တော်ကြီးကိုမူရီစေဝါကိုစာဖွင့်ဝယ်ယူသုံးဆဖို့ဆိုတာဆက်ခဲ့တဲ့နေရာအဖြစ်ဆက်ခဲ့တဲ့နေရာဆိုတာမရှိတော့ဖြစ်ပါလား။ဥပမာဆိုလို့ရှိရင်တော့ဒီကျွန်တော်အပင်လုံးကကျုပ်ဆိုတဲ့ပင်လုံးမှာဆိုလို့ရှိရင်သူငယ်တော့အဲ့ဒီမှာရှိတဲ့မြို့ကြီးမြို့သားတွေကဘယ်လိုပြောလဲဆိုတော့မအိမ်ထဲမှာမဖြစ်ဘူးလားမမပြုံတနေပါပဲတဲ့အဲ့လိုမျိုးပြောကြတယ်နော်ဥပမာကျွန်တော်တို့ဒီရှင်းနိုင်ငံနဲ့ရှင်းဆောင်ဆိုတော့မိုက်ဆောက်မြို့တယ်လို့ဒီမိုက်ဆောက်မြို့နေကျေလို့ရှိရင်ကျွန်တော်မွေးရေးစီးပွားရှိကြလားမမေးနဲ့ခင်ဗျငွေရှိကြလားလို့ပဲမေးပါတော့နော်အဲ့ဒီမျိုးဖြစ်တယ
်အစားတော့ကမွေးရေးစီးပွားကိုရှမ်းပြည်တောင်ပိုင်းဒေသတွေမှာများပြားတာတွေ့ရပြီး1996ခုနှစ်ဘင်းပရင်ခွန်စာမြန်မာစစ်ဆေးရတံလက်နက်ချပြီးနောက်ပိုင်းမှာစံပြမြောက်ပိုင်းအထိပြန့်နှံ့လာတာဖြစ်တယ်လို့လဲဥက္ကွန်ဆိုင်ကပြောဆိုကြောင်းပါခင်ဗျာ